မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေအတွင်းဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။မြန်မာစစ်တပ်ပိုင်း Mytel Mobile Company နဲ့တိုက်တွန်းဆက်ဆံမှုတွေရပ်ဆန်းလိုက်ကြောင်း Belgian Company ကပြောပါတယ်။မြန်မာနိုင်ငံတော်ရဲ့ကြီးရေရှာမှုတွေကြောင့်လူ50ကျော်သေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမရမော်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံတော်ဝန်မိုးများရေကြီးမှုတွေဖြစ်နေပြီးတော့ရေဘေးဒဏ်တင်နေတဲ့မွန်ပြည်နယ်ပေါင်မြို့နယ်တွေကတဲဖြူကုန်းရွာဒီတောင်ပြိုကျမှုမှာတော့အခုချိန်ထိသေဆုံးသူအရေအတွက်ကအယောက်60ရှိသွားပြီလို့မိသက်ဦးစီးကပြောပါတယ်ဒီသတင်းနဲ့အတူနိုင်ငံတော်ဝန်နောက်ပိုင်းတွေမှာလည်းမိုးဒီမုတ်တုံတွေကပိုပြီးအားကောင်းလာမယ်ဆိုပြီးမိုးလေဝသကသတိပေးချက်တွေကိုစူးစီးတင်ပြထားတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရခိုင်ပြည်နယ်ဘူးစီးတောင်မှာတော့ရက်ွက်အုပ်ချုပ်ရေးမှုအပါအဝင်3ဦးကိုအေးအေးတိုင်းရင်းသားလက်နက်ไก่ภွေเนี่ยสั่นเหนื่อยเลยสุบีแฟนซีทิ้งทิ้งနေပါတယ
်နောက်ဆုံးအချိန်တွေကမနေ့ကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်ကိုလုံးတော့ကျွန်တော်ပို့တဲ့ဈေးလေးမှာတော့ဈေးသုံးယောက်လို့ပါတယ်
ဒီတက်မတော်ဘက်ကပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့ဒီပြည်နယ်လွှတ်တော်ကိုယ်စားလှယ်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဟောင်ကောင်ကဆန္ဒပြသူတွေကိုအဓိကယုံနေနေရေးတပ်ဖွဲ့တွေကမျက်ရည်ပုံတွေရာဘာချီစံနေနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေဟာတနင်္လာနေ့အစောပိုင်းကရဲတွေရဲ့အမိန်ကိုအာခံပြီးလက်နေပိတ်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းပေါ်ကရပ်ကွက်အတော်များများမှာထိခိုက်ဒဏ်ရာသူဒါဇင်နဲ့ချီရှိခဲ့ပြီးမြို့တစ်ခုလုံးကလည်းမိကုန်းငွေတွေနဲ့ပြည်နေသလိုညဘက်ကိုရောက်လာတဲ့အချိန်ထိလူညုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်တံတွေကိုကြားနေကြရပါတယ်။ကျမရေးဆောင်ရှောင်မှုပေးနေတဲ့စေတနာဝန်ထမ်းတဦးဟာလည်းမျက်လုံးကိုကြည်စံထိမှန်သွားခဲ့ပါတယ်။တရင်တော့တေလဲသူတို့ရဲ့ခေါင်းနဲ့ခန္ဓာကိုယ်တွေကိုရိုက်နဲ့ခံခဲ့ကြရအောင်ပြောပါတယ်။ခုဒီချိန်မှာလည်းလွန်ခဲ့တဲ့တရင်ပတ်အနေငယ်ကမြို့ရဲ့မြောက်ပိုင်းဒေသမှာတီရှပ်အင်ဂျီအဖြူတွေဝတ်ဆင်ထားတဲ့သူတွေကဆန္ဒပြသူတွေကိုဒုတ်တင်နဲ့လိုက်ရိုက်ခဲ့တဲ့ဤသူလူအုပ်တစ်ခုကဆန္ဒပြသူတွေနဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်တင်းနစ်လာနေဆန္ဒပြပွဲအတွင်းလူပေါင်း54ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပြီးအဲ့ဒီထက်က2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိနေပြီးတော့28ဦးကတော့စိုးရင်စရာမရှိဘူးလို့စေယုံတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့တင်းနစ်လာနေမှာဖြစ်သွားတဲ့ဆန္ဒပြပွဲတွေဟာအကြမ်းဖက်လို့ရဖြစ်ကြောင်းတရုတ်အစိုးရကခေါ်ဆိုလိုက်ပါတယ်
အမေရိကန်ပြည်ထောင်စုမစ္စစ်ဆပီပြည်နယ်တဲကအစာသားဆက်ရုံတွေမှာအထောက်ထားမရှိတဲ့တရားမဝင်နေထိုင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနယာယီအကြီးအကဲကကာကွယ်ပြောဆိုလိုက်ပါတယ်။ဆက်ရုံ၅ခုမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့သူ680တဲက200လောက်ဟာရာဇဝတ်ပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းဝင်သူတွေဖြစ်တဲ့အတွက်မူလနိုင်ငံတွေကိုပြန်ပို့မယ်လို့ယာယီဝန်ကြီးကဲဗင်မက်ကလင်နန်က NBC သတင်းရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကမိဘတွေဖမ်းဆီးခံရလို့ဝမ်းနဲ့ငိုကြွေးနေတဲ့ကလေးတွေရဲ့ပုံတွေကိုရုပ်သံသတင်းတွေမှာဖော်ပြခဲ့ကြတာပါ။ဝင်းကြီးမက်ကလနန်ကတော့ကလေးတွေကိုထိမ့်သိမ်းစောင့်ရှောက်ရေးကိစ္စတွေကိုပါထက်တွက်ပြီးဖမ်းဆီးစီးနှင်းမှုတွေကိုတတိထားဆောင်ရွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ကလေးတွေကြောင့်ပဲဖမ်းဆီးပြီးတနားရီတွင်းမှာ32ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့290ကိုလည်းတရက်အတွင်းမှာပဲပြန်လွှတ်ပေးခဲ့တယ်လို့လည်းဆိုပါတယ်။Texas ပြည်နယ် El Paso မြို့မှာတနက်သမားရဲ့ပြစ်ခတ်မှုကြောင့်တောင်အမေရိကတိုက်နွယ်ပွား22ယောက်သေဆုံးခဲ့ပြီးရပိုင်းကြမှာအခုလိုတရားမဝင်နေထိုင်သူတွေကိုရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့တော့အချိန်အားဖြင့်မတင်တော်ဘူးဆိုတာကိုအမိမြေလုံခြုံရေးယာယီဝန်ကြီးကအတိအမှတ်ပြုပြောပါရယ်အထောက်အထားမရှိနေထိုင်သူတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့လုပ်ငန်းတွေကိုအရင်အရေးယူရမယ်ဆိုတဲ့မူရှိပေမဲ့အလုပ်ရှင်တွေကိုအရေးမယူဘဲတရားမဝင်အလုပ်သမားတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်လို့တော့ဝန်ကြီးကနောက်ဆက်ပြီးတော့ဒီအလုပ်ရှင်တွေကိုအရေးယူသွားမယ်လို့သာပြောကြားခဲ့ပါရယ်
Belgium အခြေစိုက်ဂျိုဒုဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Newtek ကမြန်မာစစ်တပ်ပိုင် Mytel ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတိကျလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဖို့တောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်လိုက်တဲ့ပထမဆုံးပြပကုမ္ပဏီဖြစ်ပါတယ်။ကုလသမဂ္ဂရဲ့အကြံပြုချက်တွေကိုလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကရှယ်ယာပိုင်ဆိုင်ထားတဲ့Mytel Mobile Company နဲ့ဆက်ဆံမှုတွေဖြတ်တောက်တော့မယ်လို့ဩဂုတ်လ6ရက်နေ့ရက်စွဲနဲ့ Newtek Company ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ ရိုဟင်ဂျာတွေအပေါ်ကျူးလွန်နေတယ်ဆိုတဲ့ချိုးဖောက်မှုတွေကိုတိထားရတဲ့သူတို့ကုမ္ပဏီရဲ့နည်းပညာတွေကိုရောင်းချမှာမဟုတ်ကြောင်းလဲ New Tech ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။2018ခုနှစ်ဇွန်လ9ရက်နေ့မှာတရားဝင်ဖွင့်လှစ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့မိုဘိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုစတင်လှုပ်ဆောင်တဲ့ MindTech ကုမ္ပဏီမှာ BNN စစ်တပ်ပိုင်း Viettel ကုမ္ပဏီကအစုရှယ်ယာ 49% ရာခိုင်နှုန်းမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC လက်အောက်ခံ Starhyte အများပိုင်းကုမ္ပဏီက 28% ရာခိုင်နှုန်းနဲ့ကုမ္ပဏီပေါင်း11ခုနဲ့ဖွဲ့စည်းထားတဲ့မြန်မာ National Telecom Holding Company Limited က 17% ရာခိုင်နှုန်းအသီးသီးပိုင်ဆိုင်ထားကြတာပါ2018ခုနှစ်ဇွန်လ9ရက်နေ့ကလုပ်တဲ့ MyTech ကုမ္ပဏီဖွံ့ဖွဲ့အခမ်းအနားကိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်တမတော်ထိပ်တန်းခေါင်းဆောင်50လောက်တက်ရောက်ခဲ့ကြပါတယ်
။မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးရေကြောင့်တောင်ပြိုကျမှုအတွင်းမှာသေဆုံးသူ53ယောက်ထက်မနည်းရှိနေပြီးကြောက်ဆုံးသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်အတွင်းကမြို့ရွာတော်တော်များများမှာရေကြီးတဲ့ဒဏ်ခံနေကြရတာဖြစ်ပြီးတော့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုလှုံနေကြရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတမျိုးလုံးရေမြုပ်ခဲ့တဲ့ရေမြုပ်မှာတော့ဒီကနေ့ရေနည်းနည်းပြန်ကျသွားပေမဲ့ကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်။ရေဘေးဒဏ်အကြီးကျယ်ခံရတဲ့တနင်္သာရီတိုင်းဘက်မှာလည်းမိုးများပြီးတော့ရေလွှမ်းမှုဒဏ်ကြောင့်တံတားတချို့ကျိုးပြတ်ခဲ့တယ်လို့ကားလမ်းမတချို့လည်းရေမြုပ်သွားတဲ့အတွက်ဆက်သွယ်ရေးတွေပြတ်တောက်နေပါတယ်။ဒါကြောင့်ကုညီကယ်ဆယ်ရေးတွေအရေးပေါ်အကူအညီပို့ပေးဖို့အခက်တွေ့နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့အေရဝတီတိုင်းဘက်မှာမိုးသီးထန်စွာရွာပြီးရေကြီးရေချမ်းဖြစ်နေတာကြောင့်ဒေသခံအများအပြားဒုက္ခရောက်နေကြတာပါ။လာမယ့်သတင်းဘက်တွေမှာလည်းမုတ်တုံမိုးဆက်လက်အားကောင်းဖို့ရှိနေတာမို့မြေပြိုကျနိုင်ပြီးတော့ရေလွှမ်းမိုးနိုင်တဲ့ဒေသတွေကဒေသခံတွေအနေနဲ့အထူးသတိထားကြဖို့နဲ့မိုးလေဝသအရေးပေါ်သတိပေးချက်တွေကိုနားဆွင့်ထားကြဖို့အတွက်မိုးစလနဲ့မိုးလေဝသပညာရှင်တွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံတဝန်းဇွန်လနှောင်းပိုင်းကစပြီးရေကြီးရေချမ်းမှုတွေကြောင့်လူဦးရေစုစုပေါင်း 35,000 ကျော်အိုးအိမ်ဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကသတင်းထုတ်ပြန်ထားပါတယ
် VOA ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 10683 လိုင်းဒိုမီတာ 19 kHz 15565ไลโดมีดา25กิโลเฮิร์ตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်အမေရိကန်တန်ကတင်းလာနေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ပြည်တော်စုကိုလာရောက်လို့တဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်သစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲအပတ်ခီးအတွက်ဖြစ်စေသွားရောက်လို့သူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာV1 နဲ့ V2 နှစ်ခုစလုံးကိုတပေါင်းနဲ့ရှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီခီးစဉ်အစ်စ်အရာပြည်ဝင်ခွင့်ဗီဇာတစ်ကြိမ်ကို3လတက်တန်းရှိမှဖြစ်ပြီးအာမခံဂျေးလည်းပေးစရာမလိုတော့ဘူးလို့ဆိုပါတယ်။နိုင်ငံခြားခီးသွားလာမှုပိုများလာစေရေးအတွက်ရွယ်တဲ့အနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာရှောက်ထားလို့လွယ်ကူစေမယ့်အစီအစဉ်ကိုစတင်လိုက်ခြင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ်။မနေ့2018ခုနှစ်အတွင်းအမေရိကန်ကိုသွားကြမဲ့မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာ14,000နီးပါးထုတ်ပေးခဲ့ပြီးဒါဟာ2015ခုနှစ်ကလည်းဆိုင်40ရာခိုင်နှုန်းတိုးလာခြင်းဖြစ်တယ်လို့ဆိုပါတယ်။2019-2018ပညာသင်နှစ်အတွင်းမှာမြန်မာနိုင်ငံကကျောင်းသူကျောင်းသားစုစုပေါင်း1,500ကျော်အမေရိကန်မှာပညာသင်ကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါဟာအဲ့ဒီနေ့မတိုင်ခင်ပညာသင်နှစ်ကတည်းကနိုင်ရှင်လိုက်ရင်16ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ကနေမြန်မာနိုင်ငံကိုလာလေကြတဲ့ခီးသွွားအရေးအတွက်တိုးလာနေပြီးအခုနှစ်ပထမနှစ်ဝက်အတွင်းမှာတင်အမေရိကန်နိုင်ငံသား3,500လာရောက်ခဲ့တာမှာအရင်နှစ်ကတည်းက300ခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။
တရုတ်နိုင်ငံရှေ့ပိုင်းကိုဝင်ရောက်တိုက်ခတ်နေတဲ့ Lucky Ma Typhoon မုန်တိုင်းကြောင့်သေဆုံးသူ44ယောက်ထက်မနည်းရှိနေပြီး16ယောက်လောက်ပျောက်ဆုံးနေပါတယ်။ဒီကနေ့တနင်္လာနေ့မှာရှေ့ဘက်ပင်လယ်ကမ်းခြေဒေသရှန်ဒေါနယ်ကိုဝင်တိုက်နေတဲ့မုန်တိုင်းကြောင့်မိုးသီးထန်စွာရွာပြီးရေတွေကြီးနေပါတယ်။ရှန်ဒေါနယ်ထဲမှာ5ယောက်သေဆုံးပြီးတော့9ယောက်ပျောက်ဆုံးနေတယ်လို့တရုတ်အစိုးရပိုင်းရှင်ဟွာသတင်းကပြောပါတယ်။ဒီနယ်ထဲမှာလူ2,000လောက်လည်းဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။ခြေချမ်းနယ်မှာလည်း39ယောက်သေဆုံးပြီး9ယောက်ပျောက်ဆုံးနေပါတယ်။NY နယ်မှာလည်းတယောက်သေဆုံးခဲ့ပါတယ်။စီးပွားရေးအရအချက်အချာကြတဲ့ရှန်ဟိုင်းမြို့မှာလည်းမိုးကြီးလေကြီးနေပါတယ်။ဒီနေ့ထဲတရုတ်နိုင်ငံကို6ချိန်မြောက်တိုက်ခတ်တဲ့ Lucky Ma မုန်တိုင်းဟာစနေနေ့အစောပိုင်းတုန်းကခြေချမ်းနယ်ကိုလေပြင်းတိုက်နှုန်းတနာရီ116မိုင်နဲ့စတင်ဝင်ရောက်တိုက်ခတ်ခဲ့တာပါ။ မုံတိုင်းကြောင့်ကြေကျန်းတဲ့ကျန်းစုနယ်ရီအပြင်စီးပွားရေးအချက်အချာကြတဲ့ရှန်ဟိုင်းမြို့ကစုစုပေါင်းလူသတန်းကျော်ဘေးလွတ်ရာပြောင်းရွှေ့ခဲ့ကြရပါတယ်။မုံတိုင်းကြောင့်စီးပွားရေးရစုစုပေါင်းထိခိုက်ဆုံးရှုံးမှုကလည်းဒေါ်လာသန်း 2,500 လောက်ရှိတယ်လို့တရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။လက်ကီမှာမုံတိုင်းကြောင့်လင်းရင်ခီးစဉ်စုစုပေါင်း 3,200 ကျော်လည်းဖျက်ခဲ့ရတယ်လို့တရုတ်အစိုးရပိုင်းသတင်းတွေကထုတ်ပြန်ပါရတယ်။ရှန်တောင်ကမ်းလိုအနောက်မြောက်ဘက်ကိုဥတီသွားနေတဲ့မုံတိုင်းဟာတဖြည်းဖြည်းအားလျော့သွားမယ်လို့မူလီဝတာခန့်မှန်းချက်တွေကတော့ပြောပါရရှင်။
မကြသေးခင်ကကိုပိုင်အုတ်ချုပ်ခွင့်ရုတ်သိမ်းခံရလို့မတိမချင်းဖြစ်နေတဲ့ကက်ရှမီးရဒေသမှာအိန္ဒိယအစိုးရစစ်တပ်တွေလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအီဒယ်အဒါပွဲတော်ကိုအစ္စလမ်ဘာသာဝင်တွေကျင်းပခဲ့ကြပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးရဒေသပါကစ္စတန်အုတ်ချုပ်မှုဘက်မှရှိတဲ့မူဇာဖာရဘတ်မြို့ကိုအီဒ်ပွဲတော်အထိမ်းမှပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမူကိုရေရှိနဲ့နိုင်ငံရေးကောင်းဆောင်တို့ချိုးတရောက်ခဲ့ပြီးကက်ရှမီးပြည်သူတွေရဲ့ကိုယ်ကံကြမ္မာကိုဖန်တီးခွင့်ရရဲ့ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံကဗလီကျောင်းတွေမှာလည်းတန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဝတ်ပြုဆုတောင်းပွဲတွေကျင်းပပါတယ်။အစ္စလမ်ဘာသာဝင်တွေဆော်ရီအာရေဗျနိုင်ငံမက္ကာကိုသွားခဲ့ကြတဲ့ဖျားဘူးကာလာပြီးဆုံးသွားတဲ့အချိန်မှာဘာသာရေးရတံမိုးထားတဲ့ Eid al Adha ပွဲတော်ကိုကမ္ဘာတဝန်းကျင်းပကြတာပါ။ဒီပွဲတော်ဟာတမန်တော်အီဗရာဟင်ရဲ့အလာရှင်မြတ်ကိုကျိုးနွံအနစ်နာခံမှုကိုအထိမ်းအမှတ်ပြုတဲ့ဘာသာရေးပွဲတော်ဖြစ်ပြီးအနစ်နာခံခြင်းပိဆက်ခြင်းကိုထင်ရှားတဲ့ပွဲတော်လို့လည်းအစ္စလမ်ဘာသာဝင်တွေကသတ်မှတ်ကြပါတယ်။အိန္ဒိယနိုင်ငံအိုဒေလီမှာရှိတဲ့18ရာစုနှစ်ကတည်တည်ထားတဲ့ဂျမားမစ်ဂျစ်ဗလီကျောင်းမှာအစ္စလမ်ဘာသာဝင်တွေတိတ်နေချီဆူဝေးဝတ်ပြုခဲ့ကြပါတယ်။
ပီရူးနိုင်ငံလီမာမြို့တော်မှာကျင်းပနေတဲ့ Pan American အားကစားပြိုင်ပွဲတွေအတွင်းစုပေးပွဲအခမ်းအနားတွေမှာနိုင်ငံရေးအရထုတ်ဖော်ဆန္ဒပြခဲ့တဲ့ American အားကစားသမား၂ယောက်ဟာ American Olympic Committee ရဲ့တန်ခတ်မှုကိုခံရဖို့ရှိနေပါတယ်။ Fencing အားကစားသမား Race and Borden ကသူပါတဲ့ American အသင်းရွှေတံဆိပ်စုရတဲ့အတွက်စုပေးပွဲမှာ American နိုင်ငံတော်သချင်းဖွင့်ပြီး American အလံလွှင့်တင်စဉ်မှာမတ်တပ်ရဂုဏ်ပြုရမယ့်အစားဒုတစ်ဖက်ထောက်ဆန္ဒပြခဲ့တာပါ။တခါဒီAfrican American တန်လုံးပြေအားကစားသမား Gwen Berry ကလည်းစနေနေ့ကရွှေတဆိပ်ဆူရလို့ဆုလက်ခံတဲ့အခမ်းအနားအတွင်းမှာ American နိုင်ငံတော်သချင်းဖွင့်စဉ်မှာလက်သီးဆုပ်လက်မောင်းတံပြီးဆန္ဒပြခဲ့ပါတယ
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မွန်ပြည်နယ်ပေါင်မြို့နယ်တွင်ကသဲဖြူကုန်းကျေးရွာမှာမိုးများပြီးတော့တောင်ပြိုကျတာကြောင့်အခုချိန်ထိသေဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီလို့မိသက်ဦးစီးဌာနကပြောပါရယ်။မိုးကဆက်ပြီးတော့ရွာနေတာကြောင့်လဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာအခက်အခဲတွေကြုံနေရတဲ့အပြင်နီးပညာအားနည်းတာကြောင့်အခက်အခဲဖြစ်နေရတာလို့ရှာဖွေကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါရယ်။နောက်ဆုံးရအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ထားပါရယ်
။မွန်ပြည်နယ်အတွင်းနေရအနှံ့ပြားမှာပြီးခဲ့တဲ့ရက်ပိုင်းကစပြီးမိုးအပြင်းထန်ရွာတာကြောင့်ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေထိဖြစ်ခဲ့ရတာပါဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့အရှိန်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေခဲ့ပါတယ်သေဆုံးသွားသူတွေကလက်ရှိမှာပြန်ရှာတွေ့ထားတဲ့ခန္ဓာကိုယ်တွေရှိနေသလိုပျောက်ဆုံးနေသူတွေလည်းရှိနေသေးတဲ့အတွက်ဆက်လက်ပြီးရှာဖွေကယ်ဆယ်နေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီးမှုဥတင်တောင်းဦးက VOA ကိုပြောပြပါရစေ
။ဟောနောက်ဆုံးနေရဒီနေ့ပေါ့ဒီနေ့ကတော့ကြာ3ဦးမှ4ဦးရထားပါရော။တော့စနေ25အချီပေါ့နော်ရှာဖွေတွေ့ရှိမှုစုစုပေါင်း59ဦးရှိတော့ရခင်ဗျ။ဘလို့ခက်ခဲလဲတော့ကျွန်တော်တို့တောင်းပြရဲဆိုတဲ့အနေအထားမျိုးမှာပေါ့လေကျွန်တော်ဒီတောင်းနေရလဲကွာလို့ရှွန့်နေများတယ်ဆွနဲ့မြေသားများရတယ်မှာတို့အတုံးလိုက်ခက်လိုက်ကြိုးရမှာဆိုတော့ကျွန်တော်ရှာဖွေကယ်ဆယ်လို့ရတယ်မှာတော့သိနေတာပေါ့အခုကသူကရေမိုးရေများပြီးမှဆိုတော့ချွန့်ကြီးပြောနွင်ထဲမှာဆိုတော့လေအကုန်လုံးကသူကလေဟာနဲ့မရှိဘူးအကုန်လုံးအလုံးအပြည့်တော့နွင်ရောထဲမှာရှာတဲ့အနေအထားမျိုးတွေတချို့ကလည်းရှာဖွေရတဲ့အခက်အခဲကတော့ခုနပြောတော့ပေါ့နော်ဒီအခက်အခဲတွေရှိတယ်ခုနတော့နွင်ရောထဲရှာတဲ့အခက်အခဲပေါ့တုံးလိုက်ခက်လိုက်ကြမှာတော့ချောချောတူတူရှာရင်တော့ပို့ပြီးတော့အချင်းပြေးတာပေါ့
တိတ်ဆုံးသူဥယေဆက်လက်တိုးပွားလာနိုင်ကြောင်းလဲဥတင်တောင်းကခံမှန်းထားပါတယ်လက်ရှိအခြေအနေမှာဤပညာပိုင်းအခက်ခဲတွေကြောင့်ရှာဖွေကယ်ဆယ်ရေးပိုင်းခက်ခဲမှုတွေရှိနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ရှင်တန်ရေးလူမှုကုညီရေးအသင်းဥက္ကဋ္ဌဦးထွန်းထွန်းဦးကပြောပါတယ
်ဥပေါ်နေရတဲ့ခါကျတော့ကျွန်တော်တို့မနေ့ဆိုလို့ရှိရင်9နိုင်ရနေပေါ့မှာညဆိုလို့ရှိရင်9နိုင်8နိုင်ဒီပေါ့နော်ကျွန်တော်သူ့ဖို့ပြရတယ်ဆိုတော့အဓိကတော့ကျွန်တော်ဒီမှာလုံနေပြီမဲ့လေညမောင်နာနဲ့ကျွန်တော်ဗာလဲစင်ဒီမှာမရှိပါဘူးခင်ဗျာဆိုတော့အထက်ကျဆုံးကတော့ကျွန်တော်ပင်လဲပင်ပန်းနဲ့နားစရာလဲနေရာမရှိဘူးမိုးရွာဆိုနေပူ၆လုံနေတာမိုးရွာတော့ပူများပါလေခင်ဗျာ 好多叫拿裤子呀，你伢来嘛，叫来是不行了，叫那困难呢，困难叫来叫那路，叫那一片地里头土个嘛，白路白，哎呀，你个嘛，你个嘛，叫那地嘛都落落子了，叫那下坡地子不孬，叫那米大大坡里耶，那都叫那吃大个阿里耶，不孬，叫那阿拉古帮个嘛，地嘛路个伢把那个。
毛东嘎啦，业绩目的叫，毕业那也最麻烦，明明那个在玩路也得当那长了。我应算夸比，路也是是往东东市场走哈。下雨也被上山看的嘛，可能累下来了。过了咱们家路大镇三南木，阿姑你背三亚你那一木，就问我查个，我过了西安的那松亚的电力宝马去看比，特别查吧的。这边从那南门个沙皮一地一山木的讲，路往得等阿让了，我应算夸给阿来了嘞，特别这么破别查吧的。毕业的家长们呢，伢个啥路，忙几年嘛，没得谈比业绩来了讲，得求地大干的业绩路呀，等小年伢的路，俺们伢子个咪咪路，你应对嘛呗，你那个咋了吧？那是业绩呢不得路，忙几年比都路多，估计来没工程啊。
哎，大伯家的，好久没被看嘛，就是他们不看他不好了，俺的毛病呢，腰骨啊老是腰骨，不是最近走呀。我呀，就不吃药，那不光是那吃药不药老吃的，你说我怎么了？怎么都家腰子没药老吃的不？俺家都一家外，我这一外做偏，做那就是偏内家了嘛。俺一再来，我说一直看我偏着，都是叫我做呀，都是偏的不容易的。我不看好些在家的菜呀，一年做鸡蛋稀的，做一年鸡蛋稀的做，做一年的都是内的，咱们一年的稀的不呢？阿都那有人，你平常嘛不咯？阿来呗，阿来送药去嘞。那毛爷这个个和毛皮爷，他本身嘞，阿里个送药去嘞。以前阿都，以前阿都话个，不管那样子是，他本身嘞，那样子是，像他这个以前，那样就是话个不，没有，没有在办酒店，没有在办酒店，没有去嘞。
前面那么几只羊嘛嘞，几只没表母的长，关键嘛你态度得有得送给长，对大干的田里个破皮查查话嘞。前面像这样，前面样，对里奶奶一个对内抢当几羊的嘛，前面没有开阿比，前面都卡在那长泥巴西亚长，该是也是看动物喷他哑巴的是。
非要一定要没看的人被不给了，别把那些，啥比如你妈那个的话，谁的人把这点嘛毛里我打，且你不露心来，是哪个来接阿妈？မြန်မာနိုင်ငံရဲ့ကံယူရန်တခြားမှာတော့လေဖိအားနဲ့ရေဝန်ကဆက်ပြီးတော့အားကောင်းနေတယ်လို့မုတ်တုံလေးကလည်းအားကောင်းနေစေရှိတာမို့လို့ဒီရက်ပိုင်းနေ့အတွင်းမှာမိုးပေါ်ပြီးတော့မှရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်လက်ရှိရေကြီးနေတဲ့ဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့တဘာဝဘေးရန်ရဲ့ကာကွယ်ရေးအဖွဲ့တွေရဲ့လမ်းညွှန်မှုတွေအတိုင်းသတိထားနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ်
မြန်မာပင်လယ်ကဲဝရန်တရှောင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရောင်းဝန်းကြောင့်ကဲဝရန်တရှောင်းနဲ့ကဲလုပင်လယ်ပြင်မှာတနအီကမိုင်40နှုန်းနဲ့မိုးသက်လေပြင်းကျောက်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်လေဖိအားနဲ့ရောင်းဝန်းကြောင့်မိုးရွာသွန်းမှုပိုများပြီးရေဝင်ရောက်လာနိုင်တဲ့ဒေသတွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုသတိပေးလိုက်ပါရယ
်ထိုင်မှာတော့မိုးပိုလာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒီလေဖီယာနဲ့ရောင်းဝင်းရှင်ကြောင့်လို့ဒီမုတ်သုံးနဲ့ကောင်းနေတဲ့ကြောင့်ဒီမြန်မာကန်ဝရန်လျှောက်နဲ့ကန်လုပ်ပင်နယ်ပြင်မှာတော့ရံပန်းရံကမိုးသက်နေပြင်းကြောင့်ဒီတော့မှအနိုင်ကျနေတယ်နော်ဒီလိုမျိုးမိုးသက်နေပြင်းကြောင့်လည်းရှိမှနဲ့ကျွန်တော်တို့အေးပြင်းပြင်းလေးတွေကတနအီမိုင်40နောက်ထိတော့တိုင်နိုင်တဲ့အနေအထားမျိုးရှိတယ်။တိုင်မြင်ကတော့ကျွန်တော်တို့ဆယ်ပြည်ချုံနိုင်တဲ့အနေအထားမျိုးရှိပါတယ်။ဟုတ်ကဲ့။ဒီတက်လာနိုင်တဲ့ဥစ္စာတော့ကျွန်တော်တို့ဒီငဝေမြင့်တာပေါ့ဘောနော်တာပေါ့တော့သူကစိုးရင်မရောက်ဖို့တော့9စင်တီမီတာပဲလို့တော့တယ်ဘရဟင်းကတော့တက်လာတော့တရက်ကိုတော့3စင်တီမီတာနုံအောင်နဲ့တက်တော့နော်အောက်ကဒီပတင်ရလဲဒီတက်ရစင်နေရောဒီရတောင်ခံနေတဲ့တကြောင်လို့တော့ဒီတာပေါင်းမှာတော့ဒီနောက်နေ့လောက်ဆိုတော့ဒါဆိုရင်မရောက်နိုင်တဲ့အနေအထားမျိုးရှိတယ်နောက်တစ်ခါတော့ကျွန်တော်တို့ဒီဘကိုးပေါ့နော်ဘကိုးမှာလည်းကျွန်တော်တို့ဒီဒီရပိုင်းမှာဒီဝိုးတိုင်းဒေသကြီးမှာမိုးများနေမိုးများနေတဲ့အနေအထားမျိုးရဒီဘကိုးမှာတော့ဒီနေ့ဒီရတက်လာတာနှစ်ပြီးဝင်ဒီမှာတော့တက်လာတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်။ဒီဝင်ရောက်နိုင်မှုတွေရှိလာနိုင်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဆိုရင်မနောက်နေ့အတွင်းတော့ဆိုရင်မရောက်နိုင်တဲ့အနေအထားမျိုးတွေတော့ကျွန်တော်တို့သတင်းထုတ်ပြန်ပေးထားပါတယ်။နောက်တစ်ခါတော့ကျွန်တော်တို့ဒီဘီနင်းဘီနင်းမြင့်ရလဲဒီသူကတော့ဒီပြန်တက်တဲ့အနေအထားလေးရောက်နေပေါ့နော်။ရောက်နေရင်ညာသူကတော့ဒီဆိုရင်မရောက်ဖို့အတွက်ကတော့လေဝဲတော့လို့ပြီးပေါ့နော်။ဒီနဲ့ဒီလည်းနည်းနည်းတော့အဆောင်ကြီးရမယ်အနေအထားမျိုးတော့ရှိပါတယ်ဟုတ်ကဲ့။
မြန်မာနိုင်ငံမှာမိုးရွာသည့်အတွင်းပြီးခဲ့တဲ့နှစ်တွေကအခုလိုမိုးများလည်းရှိပေမဲ့လည်းချင်းပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာသာတောင်မြူတာတွေရှိခဲ့တာပါအခုနှစ်အတွင်းမိုးဆက်တိုက်ရွာသွန်းပြီးကရင်ပြည်နယ်၊မွန်ပြည်နယ်နဲ့တရင်တိုင်းတိုင်းဒေသတွေမှာမြေကြီးတူတာတွေတောင်မြူတာတွေစိုးစိုးဝါးဝါကြုံတွေ့ခဲ့ရပါတယ်လက်ရှိအခြေအနေတွေအရရေဘေးတန်ခံနေရတဲ့ပြည်သူတွေအနေနဲ့မိမိတို့ဒေသမှာရှိတဲ့တဘဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့တွေရဲ့ညွှန်ကြားမှုအတိုင်းသတိထားနေတိုင်းပို့ကိုလေဒေါက်တာချုံဝဲဦးကအခုလိုတိုက်တွန်းထားပါသေးတယ်
။ရေဝင်ရောက်နေတဲ့ area ဒီမှာရှိတဲ့ပြည်သူတွေအနေနဲ့လက်ရှိမှာတော့ဒီသမားပြည်အနေနဲ့ကာဝေးရေးအဖွဲ့ကြီးရဲ့နှံ့ညွန်ချက်ပိုင်းယူနေတိုင်းပါလေ။သမားပြည်အနေနဲ့ကာဝေးအဖွဲ့ကြီးကနေပြီးတော့မှဒါကျွန်တော်တို့ဒီ VPN နဲ့ကျန်တဲ့နေရာဒီမှာဒီခေတ္တကဏ္ဍကုလုံဟန်အဲ့ဒီနေရာဒီမှာခေတ္တကဏ္ဍသွားတော့ကုလုံနေတိုင်းနေမှာတော့
ပြီးခဲ့တဲ့ဇပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့တနင်္သာရီတိုင်းခံနေရာအနှံ့အပြားမှာမုတ်တုံမိုးရွာသွန်းမှုများလာကြောင်းရေကြီးရေချမ်းဖြစ်တာမြေပြိုရာတွေဖြစ်နေပြီးမွန်ပြည်နယ်အတွင်းမှာတော့ဒီသဘောဝဘေးအန္တရာယ်တွေကိုအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ။
တော်တာရှင်များရှင်မြန်မာနိုင်ငံအနှံ့ပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးတန်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးတန်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့စည်တင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအဖမ်းဆီးရတဲ့တရင်ကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်ဘူးစီတော်မြို့နယ်ကြောက်ရံကျေးရွာအုတ်ချုပ်ရည်မှုတအုပ်အပါဝင်၃ဦးကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားတယ်လို့တပ်မတော်ဘက်ကပြောပါတယ်။စည်ပရိပခတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာ AA တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေသခံတွေဖမ်းဆီးခံနေကြရတာမှကတော့သိရတဲ့အရေးအတွက်ထက်ကိုပိုများနိုင်တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်တပ်မတော်နဲ့ AA ကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေစေဖြစ်ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ကြောက်ရံကျေးရွာတွင်ကျေးရွာအုပ်ချုပ်ရေးမှူးအပါဝင်လူ၃ဦးကို AA ရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်ကြောင်းစစ်ဆေးတွေ့ရှိပြီးတပ်မတော်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းထိန်းသိမ်းထားတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်ရွာအုပ်ချုပ်မှုပိုင်းပေါ့အဲ့မှာ၃ယောက်စစ်ဆေးကြတယ်ကျေးရွာအုပ်ချုပ်မှုတွေအကြောင်းဆရာတရားနဲ့နောက်တစ်ယောက်ရကျွန်တော်တို့ဟာခစ်တာထိန်းသိမ်းထားတာရှိပါတယ်လူစီရနေကဒီနဲ့ဆက်သွယ်ထားတဲ့ဟာအဆက်အသွယ်လို့တွေ့ရှိတဲ့အတွက်ခစ်တာထိန်းသိမ်းထားတာရှိပါတယ်ကဲအဟံကိုအနန္တတို့ထုံးထုံးနေနေအညီပဲဆောင်ရွက်ပါပါ
ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကမြန်မာစစ်တပ်ကနေကြောက်ရံကျေးရွာတွင်တရင်ရရှာဖွေစစ်ဆေးရမှာကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်မောင်ကျေးရွာမူလတန်းပြဆရာဦးနိုင်အောင်ထွန်းနဲ့တငါလုပ်ငန်းလုပ်ကင်သူကျော်သူစိုးတို့ကို AA ဖွဲ့နဲ့အပြန်အလှန်ပြောဆိုဆက်သွယ်ထားတဲ့အထောက်အထားတွေ့ရှိရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကသိမ့်သိမ့်နေပြီးလှုပ်ဆောင်လှုပ်နီးနေအညီလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေပြေလည်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားပါတယ်စည်ရည်သိမ်းမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျေးရွာကအုတ်ချုပ်ရည်မှုတချို့ကို AA ဖွဲ့နဲ့ဆက်သွယ်တဲ့ဆိုပြီးအရင်ကလည်းဖမ်းဆီးမှုတွေရှိခဲ့ဘူးပါတယ်ဒီလိုဖမ်းဆီးခံရတဲ့အခြေအနေတွေကြောင့်တာဝန်ကနေနှုတ်ထွက်သွားတဲ့ကျေးရွာအုတ်ချုပ်ရည်မှုရည်အတွက်ဟာလည်းဥယျာဉ်တရားဆက်မနေရှိနေပါတယ်ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့ထုတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကတော့မြန်မာစစ်တပ်ကနေမနေ့ကရွာသား73ဦးကိုဖမ်းဆီးထားပြီးဒီကနေ့မှတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့အဲ့ဒီထက်က5ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်
နောက်ဆုံးအချိန်ကမနေ့ကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်။ကိုလုံးတို့ကျွန်တော်ပို့တဲ့ဈေးလေးမှာတော့ဈေးတုံးရောက်လို့ပါတယ်။တချို့ပြန်လဲလာပြီးတော့အဲ့ဒီမှာပြန်ခဲ့တဲ့လူကသွားရောက်ပြန်ပါတယ်။ပြန်တဲ့လူတွေကိုလက်သေးလိုက်ပါတယ်။
ပြီးကြတဲ့အောက်ကလငားရည်နေတော့ကဘူရီတောင်မြို့နယ်ပြင်ချောင်းကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလတန်းပြအကြောင်းဆရာတူကိုမြန်မာစစ်တပ်ကနေမတင်ကလို့ဖမ်းဆီးစစ်ဆေးရမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်သွယ်နေတယ်ဆိုတဲ့အချက်လက်ကိုတွေ့ရှိရလို့အကြံဖက်တိုက်ဖြည့်ရေးဥပဒေပုံမှန်90ကကြီး90နှစ်ခါခွေးတို့နဲ့အမှုဖွဲ့အရေးယူထားပါတယ်လက်ရှိချိန်ထိတော့ရခိုင်ပြည်နယ်အတွင် မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်မနေ့ကဒီကြောက်တော့မြို့နယ်အပေါင်းဒီခေါဆောင်ရကြမှာဒီမနေ့9နာရီနဲ့9မိနစ်မှာအဲ့မှာဟိုတိုက်ပွဲဖြစ်ခဲ့တာရှိတယ်ဒီမှာစစ်တပ်ရဲ့တမန်ငန်းငန်းလျောက်ခါအဲ85ရာလောက်ပါလဲစစ်ကြောင်းတို့ကိုကျွန်တော်တို့ဒီခိုင်တပ်တို့ကလည်းတိုက်ခဲ့ဒီဘက်ကနေ9ဦးကြာဆုံးပြီးတော့ခံရတဲ့သူတွေလည်းရှိ
တမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့ကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့တယ်လို့မင်းကမြောက်ဦးမြို့နယ်နဲ့မောင်တော်မြို့နယ်ဘက်မှာတိုက်ပွဲနဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်
ဟုတ်ကဲ့ကဲ့ကျွန်တော်ကြည့်ပါဗျာကျွန်တော်မြောက်ဦးကိုရှည်ကြမ်းပါပဲဖြစ်ပါမြောက်ဦးကကျွန်တော်ရွှေကျွန်းကြီးပါရှည်ကြမ်းလောက်မှာဖြစ်ကြတယ်ဘာနဲ့တော်တော်ဝေးပါ3မိုင်လောက်တော့ဝေးတယ်ကျေးဇူးတင်ရရှိမှုတော့မရှိပါဘူးကျွန်တော်ဟိုမောင်တော်ဘက်မှာတော့မနေ့ပိုင်း10နာရီကျောက်မှာ remove mic လုံးပေါ့တာရှိရွှေကြီးရွာနော်ဒီလောက်မှာပေါ့
မောင်တော်ဘုံပေါက်ကွဲမှုဖြစ်စဉ်မှာထိခိုက်မှုတွေမရှိပေမဲ့ဘယ်ဖွဲ့လက်ချက်ဆိုတာစုံစမ်းနေစေလို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်ချိန်မှာပဲစစ်ဘေးရှောင်သုတ်ကတဲ့ဥယျကလည်းတနေ့တခြားတိုးလာနေပြီးအခုဆိုရင်6000လောက်ရှိလာနေပြီလို့အကူအညီပေးအဖွဲ့တွေကပြောပါတယ်ဒါအပြင်ပြည်ပကဖြစ်စဉ်တွင်အေအေနဲ့ပတ်သက်တဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတို့အရေးအတွက်ကလည်း200နီးပါးရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့် Radio အစီအစဉ်တွေကမှလည်းဒီလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလှည့်ပြောပြပေးပါအောင်ရှင
်ဟောင်ကောင်ကဆန္ဒပြသူတွေကိုအထီးကျွန်းနေနေတပ်ဖွဲ့တွေကမျက်ရည်ပုံတွေရာဘာကြီးစံနေနဲ့ပြစ်ခတ်ပြီးတဲ့နောက်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေဟာတနင်္လာနေ့အစောပိုင်းကရဲတွေအမိန်ကိုအာခံပြီးလက်နေပိတ်ဆန္ဒပြခဲ့ကြပါတယ်ဟောင်ကောင်ကျွန်းပေါ်ကရက်ွက်အတော်များများမှာထိခိုက်ဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပြီးတစ်မျိုးလုံးဟာလည်းမိဂိုးငွေတွေနဲ့ပြည်နေတယ်လို့ဆိုပါတယ်ဘယ်လ်ဂျန်ခြေစိုက်ဂျိုလုဆက်သွေးကုမ္ပဏီတစ်ခုဖြစ်တဲ့ Newtek ကမြန်မာစစ်တပ်ပိုင်းမိုင်းတက်ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆန့်လိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတရားလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်ရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဖို့တောင်းဆိုအပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖျက်လိုက်တဲ့ပထမဆုံးပြပကုမ္ပဏီတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂရဲ့အကြံပြုချက်ကိုလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကရှေ့ရပိုင်ဆိုင်ထားတဲ့မိုင်းတက်မိုဘိုင်းကုမ္ပဏီနဲ့ဆက်ဆံမှုတွေဖြတ်တောက်တော့မယ်လို့ဩဂုတ်လ6ရက်နေ့မှာကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်လို့တဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမယ့်ပြည်ဝင်ခွင့်ဗီဇာအစီအစဉ်အစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲပတ်ခီးစဉ်အတွက်ဖြစ်စေသွားရောက်လို့သူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာ B1 နဲ့ B2 နှစ်ခုစလုံးတစ်ပေါင်းနဲ့လျှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးတက်ထန်စွာရွာသွန်းမှုတွေကြောင့်တောင်ပြိုကျမှုအတွင်းတေဆုံးသူ53ယောက်ထဲမှနေရှိနေပြီးပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်တွင်းကမြို့ရဲအတော်များများမှာရေကြီးတဲ့ဒဏ်ခံရပြီးထောင်ထဲချီတဲ့ဒုက္ခသည်တွေဟာအရေးပေါ်ကယ်ဆယ်စခန်းတွေမှာခိုလိုနေကြရပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျွန်မကဆူမိုမာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကြာရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington,